မန္တလေးတိုင်းဒရူးလေစိတ်အနောက်တောင်ဘက်14မိုင်အကွာမှာရှိတဲ့ဒရူးလေချောင်းရံကာကွယ်ရေးတပ်ရဲ့မြန်သာကြေးရွာအနီးကစခန်းကိုမနေ့ကပဲသိမ်းပိုက်လိုက်တာလို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်။စခန်းကိုတိုက်ခိုက်ဖို့ချင်းကပ်လာချိန်မှာစစ်ကောင်စီတပ်ဖွဲ့တွေဆွန့်ခွာသွားကြရာကသိမ်းပိုက်နိုင်ခဲ့တာလို့လည်းဒရူးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကပြောပါတယ
်။တကယ်ချင်းမြန်သာအောင်ချမ်းသာဆိုတဲ့ရွာ3ရွာကြားကမြန်သာလေချောင်းရံကာကွယ်ရေးတပ်စခန်းကိုမနေ့က20ရက်နေ့နေ့လယ်12နာရီအချိန်လောက်ကနေစပြီးတော့ကျွန်တော်တို့ချင်းကပ်ခဲ့ပါတယ်။ဒီစခန်းကတော့စစ်ကောင်စီရဲ့လေချောင်းရံကာကွယ်ရေးတပ်ဆိုတာထက်ကိုဒီလေချောင်းရံကာကွယ်ရေးတပ်ရဲ့အကင်းစခန်းတဘောမျိုးပါခင်ဗျ။အစခန်းအတွင်းမှာအရင်ကဆိုရင်တော့စစ်ကောင်စီတပ်သားအင်အား20 30လောက်တော့အမြဲလိုလိုရှိနေတယ်လို့ကျွန်တော်တို့သိထားရပါတယ်။အချိန်တနားကျော်2နာရီနီးပါးစောင့်ကြည့်ပြီးတဲ့အချိန်မှာဒီစခန်းအတွင်းမှာကထူးခြားတဲ့အုံပြန်မှုမရှိတာဖြစ်တဲ့အတွက်ကျွန်တော်တို့ရဲဘော်တွေအားလုံးတတိထားပြီးတော့စခန်းကိုဝင်ရောက်စီးနင်းခဲ့ပါတယ်။ဒါဝင်ရောက်စီးနင်းသွားတဲ့အခါမှာဆိုရယ်စခန်းကလက်တလုံးမှသာစွန့်ခွာသွားတဲ့အနေအထားမျိုးမှရှိပြီးတော့စာနာရိတ်ခါအနေငယ်နဲ့အရိစုဝစစ်စာအဟောင်းဒါတွေပဲကျွန်တော်တို့တွေ့ရှိခဲ့တယ်ဗျာ။ဒီစခန်းထဲမှာလူသူတို့ရဲဘော်သူတို့လူရဲလို့လည်းကျွန်တော်တွေ့တာရတော့မရှိဘူးပေါ့။ဒါကြောင့်မို့လို့ပဲကျွန်တော်တို့တော်လိုင်းအင်အားစုတွေအားလုံးဒီစခန်းအတွင်းမှာလိုအပ်တဲ့ရှင်းလင်းစရာရှိတာတွေအားလုံးကိုဖြစ်စီရှင်းလင်းထားခဲ့ပြီးတော့အဲဒီစခန်းရှိရာအလန်တိုင်းမှာကျွန်တော်တို့ပြည်သူ့ကာကွယ်ရေးတပ်မတော်အလန်တော်ကိုလွှင့်တင်ပြီးတော့ပဲကျွန်တော်တို့စခန်းကနေပြန်လဲဆုတ်ခွာလာခဲ့ပါတယ
်။ဒိမ့်ပိုက်လိုက်တဲ့စခန်းကဒတူးမျိုးနယ်ထဲပတ်ဝန်းပြီးနထိုးကြီးမျိုးနယ်အဆက်နဲ့၄မိုင်ခန့်ကွာဝေးပါတယ်။မြိုင်သာစခန်းမှာအရင်ကစစ်တပ်ကအင်အား30ခန့်တပ်ဆွဲထားပေမဲ့နထိုးကြီးမျိုးပေါ်ကိုကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခတ်ခြင်းကဆက်လို့စခန်းကိုဆွန့်ခွာသွားတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ကာကွယ်ရေးတပ်ဖွဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့ထိုးကြီးမျိုးနယ်ကကြေးရွာတွေမှာဆိုရင်လဲစစ်ကောင်စီကနှစ်ရက်ဇက်တိုက်ဘုံကျဲတိုက်ခိုက်ခဲ့လို့နှစ်ဦးသေဆုံးပြီးတော့ဒဏ်ရာရတာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါရယ်။ဩဂုတ်လ20ရက်နေ့လယ်ပိုင်းမှာထိုးကြီးမျိုးနယ်တောင်သာမျိုးအဆက်ကကုန်းအောင်ရွာကိုဒီကြောင်ကတိုက်ခိုက်ခဲ့ပြီး21ရက်မနက်ပိုင်းမှာတော့ထိုးကြီးမျိုးနယ်မြင်းကြံမျိုးအဆက်ကလက်ဝဲနဲ့မြင်းနီရွာကိုစစ်တပ်ကလေကြောင်ကနေတိုက်ခိုက်တာခံခဲ့ရကြောင်းဒေသခံတယောက်ကပြောပါရယ်။
မနေ့ကနှစ်ဖက်မျိုးနယ်မှာပဲကွန်းအောင်ရွာမှာဖြစ်တဲ့12နာရီ30လောက်ကဟောက်တို့လိန်နဲ့လာရွှေချသွားတာပြတိုက်ပွဲလည်းမဖြစ်ပါဘူးဟုတ်အဲဖုံးကြောင်းမကြာဘူးအမနေ့ကချက်ချင်းပဲနှစ်ဦးတည်တယ်အခု၄ဦးကတော့အပြစ်ခံတရားရတယ်ပေါ့နော်အဲ့ဒါအထိုးကြီးဆေးုံပဲသွားတယ်ပေါ့ဟုတ်အဲဒီနေ့ကကျတော့လေအဲ့ကမနေ့ကဖြစ်တဲ့ရွာနဲ့ပဲ2မိုင်လောက်ပဲဝေးမယ်အဝဲမြင်းနေပေါ့အမျိုးသမီးတူတင်မထီရလို့ပြောတာပဲမိုင်းက2ဆအထီရလို့ပြောတာပဲ
မန္တလေးတိုင်းကစီရီအခြေအနေနဲ့ပတ်သက်လို့တိကျအတည်ပြုလို့မရတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်တာလည်းလက်တလုံးမတွေ့ရသေးပါဘူး။လက်ဝဲရွာနဲ့မြင်းနီရွာဟာအရင်ကစစ်တပ်ရဲ့နယ်မြေရှင်းလင်းအတွင်းနေအိမ်300နီးပါးမီးလောင်ပျက်စီးမှုနဲ့ကြုံခဲ့ရတဲ့ကြေးရွာတွေလည်းဖြစ်ပါတယ်။ဩဂုတ်လ10ရက်နေ့ကစလို့နထိုးကြီးမြို့ပေါ်ကစစ်တပ်တပ်ဆွဲထားတဲ့နေရာတွေအပြင်တရုတ်ရင်းနံပိုက်လိုင်းအဆောင်စခန်းကိုပါစတင်တိုက်ခိုက်ခဲ့ပြီးမြင်းကြံခရိုင်အထူးစစ်ဆင်ရေးကိုစတင်ခဲ့တာဖြစ်ပါတယ်။အဲဒီနောက်တောင်သားငဇွန်စတဲ့မြို့နယ်တွေကစစ်တပ်တပ်ဆွဲထားတဲ့နေရာတွေနဲ့ရဲစခန်းတွေကိုကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်နေတာလည်းဖြစ်ပါတယ်။အထူးကြီးမြို့နယ်နဲ့တောင်သာမြို့နယ်မှာစစ်တပ်ရဲ့အုပ်ချုပ်ရေးရန်နေရာပြတ်ပြားသွားပြီးတော့ဈေးနဲ့စာတင်ကြောင်းတွေပိတ်ထားပြီးအစိုးရရုံးတွေလည်းပိတ်ထားပါပါခင်ဗျာ။